ထိုင်းဆိုရကဩဂုတ်လကုန်ကစပြီးကန့်သတ်ပိတ်ဆို့ထားတဲ့အမိန့်တွေကိုဖြေလျှော့ပေးဖို့အတွက်လုပ်နေချိန်မှာပဲကချနပူရီပြည်နယ်ထမော်မြို့နယ်တဲကစစ်ရုံကရှေ့ပြောင်းလူသမားတွေကြားမှာတော့ရာနဲ့ချီတဲ့ကူးစက်မှုတွေဖြစ်နေဆဲဖြစ်ပါတယ်ဒီသတင်းကိုကျမမအေးမှာကပြောပြပေးမှာပါထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါဖြစ်ပွားမှုနှုန်းနေ့နေ့စဉ်တောင်းနေချီပြီးကူးစက်မှုတွေဆက်ဖြစ်နေပြီးမဲ့လာမယ့်စက်တင်ဘာလဇန်ကစပြီးကန့်သတ်ပိတ်ဆို့ထားတဲ့အမိန့်တွေညမထွက်ရအမိန့်တွေကတချို့ကိုဖြေလျှော့ပေးဖို့အတွက်ထိုင်းဆိုရကစီစဉ်နေတာပါဒါပေမဲ့လည်းအနည်းရအောင်အစ်င့်တတ်မှတ်ထားတဲ့ပြည်နယ်တွေထဲမှာတော့ကူးစက်မှုတွေဆက်ရှိနေပါတယ်ကချနာဗူဒီပြည်နယ်ထမော်မြို့နယ်အတွင်းက SEWD ဝါယာကျိုးစက်ရုံတွင်ကမြန်မာနိုင်ငံသားအများစုပါတဲ့လူသမား600ကျော်ဟာကိုဗစ်ယောဂါပိုးကူးစက်နေတာကြောင့်အရေးပေါ်ယာယီစိတ်ယုံတွေကိုပို့နေရတယ်လို့နှီးစက်ရလူနေရက်ွက်တွေပါကူးစက်လာနေတာကြောင့်စိတ်ယုံကိုပိတ်ပြီးတခြားမကူးစက်သေးတဲ့လူတွေကိုပါပြောင်းရွှေ့ပို့ဆောင်နေပါတယ်။ပြည်내အုပ်ချုပ်ရေးမှူးချီရာကီရဲ့ဖာစဝန်ကတော့အခုလိုပြောဆိုသွားပါတယ်
เป็นว่าแรงงานชาวเมียนมาเนี่ยที่ได้มาอยู่ที่โรงงานชูโกโมเนี่ยเป็นแรงงาน MOU นะครับซึ่งทำสัญญาโดยตรงกับเมียนมาเลยนะส่วนคนไทยนะครับที่900กว่าคนที่อยู่บริเวณโดยรอบ
ဆက်ယုံကိုယာယီပိတ်ပြီးပိုးတက်တာပြင်းတန့်ရှင်းအောင်ဆေးကြောမှုတွေလုပ်မဲ့အတွက်ဆက်ယုံတွင်ကအလို့သမားတွေကိုပြင်ပနေရာတွေကိုပြောင်းရွှေ့ပေးနေပါတယ်ကူးစက်သူအများစုကမြန်မာနိုင်ငံသားတွေပါသူတို့ဟာ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာရောက်လုပ်လုပ်ကိုင်နေကြတာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်ကူးစက်မှုတွေဖြစ်နေတဲ့ဆက်ယုံအနီးမှာထိုင်းနဲ့မြန်မာအလို့သမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေပြည်သူပေါင်း 12,000 ကျော်လောက်နေထိုင်နေတာမို့သူတို့ကိုကာကွယ်ဆေးတွေအများဆုံးထိုးပေးဖို့ကိုလည်းမြို့နယ်အာဏာပိုင်တွေကစီစဉ်ဆောင်ရွက်နေပါတယ်ဒီဆက်ယုံတွေမှာအလို့သမား 3,334 ဦးရှိပြီးထိုင်းကတော့963ဦးမြန်မာလူသားကတော့2,368ဦးနဲ့ဂျပန်လူမျိုး4ဦးရှိပါတယ်ကိုဗစ်ကူးစက်နေတာကတော့မြန်မာ900ကျော်နဲ့ထိုင်းလူမျိုး100လီးပါကူးစက်ခံနေရတာပါထိုင်းနိုင်ငံရဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဘုတ်ကတော့ကန့်သတ်ပိတ်ဆို့မှုတွေကိုစက်တင်ဘာလ10ရက်နေ့ကစပြီးဖြေလျှော့ပေးမှာမို့စားတောက်ဆိုင်လုပ်ငန်း90ရာခိုင်နှုန်းကတော့ထိုင်စားခွင့်ပြုတာမျိုးကုန်တိုင်းအလှပြင်ဆိုင်ခြေပွားနှိပ်ခမ်းပန်းခြံတွေပြန်လည်ခွင့်ပြုပေးထားမယ်လို့ပြောဆိုထားပါတယ်ဒါအပြင်ညမထွက်ရအမိန့်တွေကိုလည်းည10နာရီကနေမနေ့4နာရီထိကြောင်းလဲတတ်မှတ်သွားမယ်လို့ဆိုပါတယ်လက်ရှိမှာတော့ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာတတန်းတသိန်း 58,000 ကျော်ရှိနေပြီးဩဂုတ်လ28ရက်နေ့တနေ့တည်းကူးစက်သူကတော့ 18,000 နီးပါးရှိနေပါတယ်သေဆုံးသူကတော့ 11,000 နီးပါးထိရှိလာပါပြီရှင်